ယူကရိန်းအနေနဲ့သူတို့ရဲ့မြို့တွေနဲ့ရှေ့တန်းမှာရှိတဲ့တပ်ဖွဲ့တွေကိုရုရှားကဒရုန်းတွေဘုံးတွေနဲ့တိုက်ခတ်တာကနေအကာအကွယ်ပေးဖို့အတွက်တာဝန်ဖြစ်လက်နက်တွေအသုံးပြုဖို့လိုတယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကပြောလိုက်ပါတယ်။ရုရှားကမနေ့ညကဒရုန်းတွေတုံးချီတွေနဲ့အကြီးအကျယ်တိုက်ခတ်ခဲ့ပြီးဒါနှစ်ပတ်အတွင်းမှာရုရှားက၅ချိန်တိုက်ခတ်တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းရုရှားကတိုက်ခတ်တာတွေကိုကီးဖ်မြို့တော်ကိုမရောက်ခင်မှာပဲယူကရိန်းရဲ့လီယောင်ရန်ကာဝေးစနစ်ကကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ရုရှားကမနေ့ညကပစ်လိုက်တဲ့ဒရုန်း39စင်းနဲ့က35စင်းနဲ့ပက်ထရင်ဒရုန်း20ကိုပစ်ချနိုင်ခဲ့ပြီးရုရှားကဒီလက်နက်တွေနဲ့ယူကရိန်းရဲ့ဒေသ10ခုကိုပစ်မှတ်ထားတိုက်ခိုက်တာလို့လည်းယူကရိန်းစစ်တပ်က Telegram မှာပြောဆိုထားပါတယ်။ကီးဖ်မြို့တော်ကတော့ဒရုန်း20နဲ့ပစ်မှတ်ထားတိုက်ခိုက်တယ်ဆိုတာကိုမသိရပါပဲ။ထိခိုက်ပျက်စီးမှုတွေနဲ့သေဆုံးမှုထူးထူးခြားခြားမရှိဘူးလို့လည်းကီးဖ်မြို့တော်ကုကဲယုံကြည်ခဲက Telegram မှာပြောဆိုခဲ့ပါတယ်ခင်ဗျာ။